မဟာတန်တိဒုက္ခကြောင်းတော်ညင်းပွားမှုနဲ့ပတ်သက်ပြီးတော့တရားရင်ဆိုင်နေရတဲ့တန်ခါ၅ပါးရဲ့အမှုကြားနာပွဲဟာပွင့်လင်းမြင်သာတဲ့အများသိရှိကြားနာခွင့်ရတဲ့တရားခွင့်မျိုးဖြစ်တဲ့လို့88မျိုးဆက်ကျောင်းသားခေါင်းဆောင်တို့ဦးဖြစ်တဲ့ကိုမင်းကိုနိုင်ကပြောဆိုလိုက်ပါတယ်။ဆွဲချက်တင်ခံထားရတဲ့တန်ခါတော်တွေကိုဒီကနေ့ဒုတိယအကြိမ်တာမွေတရားရုံးမှာရုံးထုတ်စစ်ဆေးခဲ့ပြီးတော့ဒီကနေ့ကြားနာဆေးပွဲမှာတရားလိုကိုပဲအဓိကစစ်ဆေးခဲ့တာကြောင့်ကြံတဲ့စစ်ဆေးမှုတွေလုပ်ဖို့အတွက်တတိယကြိမ်ရုံးကြိမ်ကိုရှေ့လာမဲ့သတင်းပတ်တောက်ကြနေမှာပြန်လည်ချိန်ဆခဲ့ပါတယ်။အပြည့်စုံကိုတော့တရားရုံးတော်အထိကိုတိုင်သွားရောက်သတင်းယူခဲ့တဲ့ရန်ကုန်ခြေဆိုင် VOA သတင်းတော့ကိုစီသူကသတင်းပေးပို့ထားပါရရှင်
။ဟုတ်ကဲ့ပါ။မဟာတန်တိဒုက္ခကြောင်းတော်ညင်းပွားမှုနဲ့ဆွဲချက်တင်ခံထားရတဲ့တန်ခါတော်၅ပါးကိုဒီကနေ့ဇွန်လ28ရက်နေ့မှာဒုတိယအကြိမ်ဖြစ်ရုံးထုတ်စစ်ဆေးခဲ့ပါတယ်။ဒီကနေ့ရုံးကြိမ်မှာတော့တရားလူကိုပဲအဓိကထားစစ်ဆေးခဲ့တာဖြစ်တယ်လို့တန်ခါတော်တွေကမိန့်ပါတယ်။လာမယ့်ဇူလိုင်လ4ရက်နေ့မှာတော့ထပ်မံစစ်ဆေးဖို့ရုံးချင်းပေးထားတယ်လို့လဲဆွဲချက်တင်ခံထားတဲ့အင်္ဂလန်ဆရာတော်ဦးဒရာကတရားရုံးတော်ကအထွတ်မှာသတင်းမီဒီယာတွေနဲ့တွေ့ဆုံပြီးတော့အခုလိုမိန့်ကြားပါတယ
်။ဘုန်းကြီးတို့ဒီအမှုပါဟိုတကယ်ကိုမှတာဝနာနဲ့သက်ဆိုင်တဲ့အမှုကြီးဖြစ်နေတယ်။တာဝနာတော်ကြီးတစ်ခုလုံးနဲ့လည်းသက်ဆိုင်တယ်။ကိုမနိုင်ငံမှာမိသားစုတွေရတယ်။တာဝနာတော်၅သိန်းနဲ့လည်းသက်ဆိုင်တယ်။အမှုကြီးဖြစ်ပါလေ။အဲ့တော့တမျိုးသားလုံးကလည်းပဲစိတ်ဝင်စားနေရဆိုတာခွန်ကြီးတို့သိပါလေ။ဒါကြောင့်ခွန်ကြီးတို့ကလည်းပဲ
ပခုံးလေးနဲ့
အမှုစစ်တဲ့နေရာမှာတကယ်ရဲ့အမှုကအမှန်ကိုပေါ်လာအောင်စစ်ဖွဲ့ရအတွက်ညှိကြည့်ပါလေ။ဒါတော့စက်သေးတွေကတရားလူတွေရောတရားခံတွေရောစသည်ဖြင့်ဒါတွေကိုသေးသေးချာချာကိုဖဲမလိုက်ဖဲနဲ့အမှန်တရားတွေပေါ်အောင်စစ်နိုင်ဖို့ဆိုတာဟာအမတန်မှအခွင့်အရေးဟာရပြေးပါလေ။ဒါကြောင့်ဒီအရေကိုဖြည်းဖြည်းစင်စင်နဲ့ဟိုဆရာမဖြစ်တဲ့အတွက်ကြောင့်ဘုန်းကြီးတို့ကိုအခုလာမယ်၄ရက်နေ၁၂နှစ်တိတိပါမဖြစ်ဘုန်းကြီးတို့ပြန်လဲစစ်စေးဦးမှာဖြစ်ပါတယ်အခုဒီနေ့စစ်တာကတော့အဲတရားလူပဲစစ်နေကြတာဖြစ်နေတာတရားလူအပြင်အဲသက်တည်ဖို့တရားလူရဲ့သက်တည်ဖို့လည်းပဲစစ်အုံးမှာဖြစ်ပါတယ
်ဂျွန်လ13ရက်နေ့ကပထမဆုံးအကြိမ်ရုံးထုတ်ခဲ့စဉ်ကတန်ခါ၅ပါးကိုလူဝဲလဲစေခဲ့ပြီးတော့ရုံးထုတ်ခဲ့ပြီမဲ့ဒီကနေ့မှာတော့ချွင်းချက်အနေနဲ့သင်္ကန်းယုံစီခဲ့ပြီးတော့ရုံးထုတ်ခဲ့တာဖြစ်ပါတယ်ဒီကနေ့ဆင့်ခေါ်ခဲ့တဲ့ယုံချင်းကိုကြားနာသူတွေအဖြစ်လာရောက်ခဲ့တဲ့88မျိုးဆက်ပွင့်လင်းလူအဖွဲ့စည်းကကိုမင်းကွန်နိုင်ကတော့တရားခွင်မှာကိုယ်တိုင်ကြားနာခဲ့ရတဲ့အတွေ့အကြုံတွေကိုအခုလိုပြောပြပါရစေ
။အခုဒီနေ့တရားရုံးလို့ခါပြောပေါ့ကျွန်တော်တော့နားထောင်ခဲ့ရခဲ့တယ်။နားထောင်ခဲ့ရခဲ့ရင်ကျွန်တော်စိတ်ထဲမှာဘာဖြစ်လာလဲဆိုတော့သတင်းသမားတွေကိုအင်မတန်နားထောင်စီခြင်းနဲ့စိတ်တွေတဖွာဖွာဖြစ်လာတယ်။ဘာဖြစ်လို့ဒီလောက်ကြီးကျယ်တဲ့အမှုကိုဒီလောက်ကျင်းတဲ့ယုံကားလေးထဲမှာဘာဖြစ်လို့စိတ်လဲဆိုတာကျွန်တော်စဉ်းစားမိတယ်။အဲ့တော့ဟိုပွင့်လင်းမြင်သာစီခြင်းနဲ့ဘသူတရားတယ်ဘသူမျှတတယ်ဆိုတာကအဆပေါ့တကယ်တော့ကျွန်တော်ဒီပင်လင်းပြောခွင့်မရှိဘူးဘာဖြစ်လို့လဲဆိုရင်ကျွန်တော်အဆုံးဖြတ်ချက်ကကျွန်တော်စိတ်ကကျွန်တော်အကြိုက်ဖြစ်နေတယ်သတင်းသမားအများစုနားထောင်သင့်တယ်လို့ပဲကျွန်တော်ပြောချင်တယ်အဲ့တော့ဒီခုကျွန်တော်ကြုံတာကငါဘာကြုံတာလဲဆိုတော့ဆွတ်ဆွဲခံရတဲ့ဘက်ကအရှိနေတယ်ရနေပြီးတော့တရားဆွဲတဲ့ပုံကိုပြန်ပြီးတော့မေးတဲ့မေးခွန်းတွေအဲ့ဒါတွေကခင်ဗျားတို့အနေနဲ့အမှန်တန်နားထောင်သင့်တယ်လို့ကျွန်တော်ထင်တယ်ပြန်ဖြေဆိုတဲ့အချက်တွေကလည်းခင်ဗျားတို့သတင်းသမားတွေရောက်ရထိုက်တယ်လို့ကျွန်တော်ထင်တယ်အဲ့တော့ဒီတရားရုံးဟာတပြီလုံးလာမကတကဘာလုံးကစိတ်ဝင်စားနေတဲ့ကိစ္စဖြစ်တဲ့ကြောင့်ဒီထက်ပိုပြီးတော့အများနားထောင်နိုင်အောင်ကျေပြန့်အောင်တော့လုပ်ပေးတင်တယ်လို့ကျွန်တော်ထင်တယ်။အဲ့ဒါအဲ့တော့ဆက်ပြီးတော့နောက်ဆုံးအဆုံးသတ်မှာတော့တကယ်တရားမျှတမှုရှိမရှိဆိုတာကျွန်တော်ကြည့်ရမယ်။တရားမျှတမှုမရှိတဲ့ဆုံးဖြတ်ချက်တွေဖြစ်လာပြီဆိုရင်နောက်ထပ်ယဟန်ပြည်သူတွေရဲ့မကျေနပ်မှုတွေကပိုပြီးတော့များလာမယ်
။ဒီကနေ့ဇွန်လ28ရက်နေ့ဒုတိယအကြိမ်ရုံးထုတ်ဆင်မှာတော့သာသနာရေးကတာဝန်ရှိသူအချုပ်တရားလိုအဖြစ်လာရောက်ထွက်ဆိုခဲ့ပါတယ်။ရုံးတော်ရှိမှာတော့တန်ခါတော်အချုပ်အပြင်လူပုဂ္ဂိုလ်အများပြားလာရောက်ပြီးတော့ဆောင်းဆိုင်နေခဲ့ကြတာပါ။တတိယအကြိမ်ရုံးချင်းကိုတော့လာမယ့်ဇူလိုင်လ4ရက်နေ့နေ့လယ်12နာရီမှာချိန်ဆထားတာလည်းဖြစ်ပါတယ်။မဟာတန်တိဒုက္ခကြောင်းတော်ဟာတန်ခါမဟာနာယကအဖွဲ့နဲ့ပြည်နံဆရာတော်ဦးပညာဝန္တတို့အကြားပိုင်ဆိုင်မှုအငင်းပွားနေခဲ့တာဖြစ်ပြီးတော့ဇွန်လ10ရက်နေ့မှာတော့ယာယီသတင်းသုံးနေတဲ့အင်္ဂလန်ဆရာတော်ဦးဥဒရအပါအဝင်တန်ခါ5ပါးကိုအင်အားသုံးဖမ်းဆီးခေါ်ဆောင်လူဝတ်လဲစေခဲ့ပြီးတော့เจ้าหนูก็เลยฉิบไปแค่ล่ะဖြစ်ပါတယ်ခင်ဗျာ